စကိုင်းတိုင်းခင်းယူးမြို့နယ်တဲကကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ဒေသခံတွေတင်းရှောင်နေရတယ်လို့သိရပါတယ်။အချိန်တည်းမှာဒေသတွင်ကုန်စင်စီးဆင်းမှုကိုစစ်ကောင်စီဘက်ကပိတ်ဆို့ထားတာကြောင့်လောင်စာဆီနဲ့ကုန်စီရှာဖမှုလည်းကြုံနေရတယ်လို့ဆိုပါတယ်။ခင်းယူးမြို့နယ်တွေအခြေအနေရန်ကုန်ဘက်ကသတင်းပေးပို့တာကိုကိုသားညဦးကပြောပြမှာပါ။
စကိုင်းတိုင်းခင်ဦးမြို့နယ်တဲကမုံလှကြီးရွာကိုဩဂတ်စ်လ25ရက်နေ့ကစစ်ကောင်စီဘက်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းမတိုက်ခိုက်ခင်မှာအဝေးထင်းကင်းထောက် drone နဲ့ထောက်လန်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်မှုမရှိပေမဲ့နေအချို့ပျက်စီးပြီးတော့ဒေသခံတွေလည်းတင်းရှောင်ကြရတယ်လို့မုံလှကြီးရွာသားတူကပြောပြပါတယ
်။နေပိုင်းကျေနာကျိုင်းဆန်နိုင်တွင်နေယူနမကောင်းနေပြီးကိုနမကောင်းနေပြီးပြေလို့တော့လို့ဒါလည်းဒီနေ့ကျတော့ကြာရပါဘူး။ကွန်နိုင်း95စာတိတာကြဟုတ်ပထမတစ်သိန်းကကျဲရတယ်ဟုတ်ဒုတိယတစ်သိန်းကပေါင်ရရနှလုံးချရတယ်ဟုတ်အရင်လို့ကိုပြသပါကြဟုတ်ပေါင်ရရအိမ်တော့ဒီကြိုင်ကဟူမွားကြည့်တာပေါ့ဗျာအိမ်နဲ့အိမ်ရပေါ့ပြုစုပေါင်ရရအိမ်တော့အိမ်ပေါ့ဓာတ်ကျိုးရရတော့ဓာတ်ကျိုးရမိကြရရကျက်ကြပါကြဟုတ်လူငယ်လေးရနေရပေါ့ဗျာလူကြီးရတော့ကျွန်တော်တို့အနေနဲ့တော့ပြေထုတ်ပါပေါ့ဗျာ
မုံလာရွာဒေသခံတွေကတော့နောက်ထပ်လေကြောင်းတက်ခိုက်လာမှကိုစိုးရင်ပြီးတော့ဘေးလွယကိုတင်းရှောင်နေတယ်လို့ဆိုပါတယ်။ဒါပြင်ရွှေဘုံမြကြီးနားကားလမ်းပေါ်ကြောင်မြောင်းကြီးရွာလမ်းခွဲကကိုပင်ကိတ်ကနေပြီးတော့ကုန်ပစ္စည်းသေးယူပို့ဆောင်မှုတွေကိုစစ်ကောင်စီဘက်ကပိတ်ထားတဲ့အတွက်ကုန်စည်နှုံးအဆမတန်ကြီးမြင့်တဲ့ဒဏ်ကိုလည်းဒေသခံစစ်ရှောင်တွေကြုံတွေ့နေရတယ်လို့ခင်ဦးဒေသခံတွေကပြောပါတယ်။စစ်က
ောင်စီပိတ်ထားလမ်းဆိုရင်တော့ဟိုရွှေဘုံပေါ်ရွှေဘုံညောင်မနာရေဦးလမ်းကပဲပိတ်ထားတယ်။ကျွန်တော်တို့အဲ့ဒီဟွာလမ်းလည်းပိတ်ထားတယ်ကျွန်တော်တို့ခုခင်ဦးဟုတ်ပါတယ်ဒီလိုမျိုးလေးကြီးနားနားလေးကျွန်တော်တို့ခင်ဦးဝင်လာလဲပြန်ရတယ်ခင်ဦးဆိုရင်လုံးဝဝင်လို့မရဘူးခင်ဦးမျိုးဆိုရင်ကားပြန်မဲ့ပဲအဲ့လိုဖြစ်တယ်ခြေတစ်ပိုက်ကောင်နှစ်ကောင်ကျော်ပါဘူးကားသုံးစီစီတက်တယ်တက်စီစီတက်တယ်ဂျင်နာစီတက်တယ်အဲတက်စီစီဆိုရင်ခုတက္ကလန်ဟိုဟာပတ်ဆိုင်နေကွာနှစ်ပေါင်းဆောက်တော့ကွာအပြင်မှာဆိုရင်သုံးပေါင်းကျော်တယ်အဲ့လိုအဲ့လိုတကယ်ပေါ်ပြဒီဘက်ကတော့ကောက်ဆိုင်ကလေးပြုံးလို့လေးရှိရလေနောက်ဟာတော့တစ်ပတ်လောက်တော့အလုပ်ဖြစ်ပြီးရဟိုဘက်ဆိုရင်တော့လုပ်ငန်းမရှိတော့ဘူးပေါ့ဗျာရှိရလိစားအောင်ရှိရလိနဲ့ငတ်ကြအောင်ထိုင်းနေကြပါဘောရဆက်လို့ပြုတ်ကောင်းပေါ့
ခင်ဦးမြို့ပေါ်မှာတော့စစ်တပ်ကလုံခြုံရေးတွေကိုတင်းကျပ်ထားပြီးတော့ဒေသခံတွေကိုစစ်ဆေးမေးမြန်းမှုတွေရှိနေပါတယ်စစ်တပ်တပ်ဆွဲထားတဲ့နေရာ၃ခုမှာအခိုင်အမာဘန်ကာတွေဆောက်ပြီးတော့ခန်းစစ်ပြင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ